Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ view american တန်က2015ခုနှစ် october 15ရက်ကြာတာပရိနေမနေ့ဖက်အစီအစဉ်တွေကို american ပြည်အောင်စုမြို့တော် washington dc ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 32 kilohertz 9323ည line to meter 40 kilohertz 9433ည line to meter 49 kilohertz 63ည43တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတို့ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ပါလက်စတိုင်းလူမျိုးစုတွေကြားတင်းမာမှုတွေဖြစ်နေတဲ့အတွက်လုံခြုံရေးတွေတိုးမြင့်ချထားပါတယ်အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဟာအောက်တိုဘာလအတွင်းမြန်မာနိုင်ငံကိုတွားရောက်မယ်လို့သမ္မတအီဗီရောကကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဘာသာရေးဒီနေ့ကန်တမှုတွေဆက်ရှိနေလို့မယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေတွေမှာဆိုရင်တော့
Sadly the pages of this report that is being released today are filledwith the council minority is being denied rights
မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်နေကန့်သတ်ထားမှုပေါ်အမေရိကန်ပြည်ထောင်စုရဲ့သဘောထားနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဝန်ကြီး John Kerry ပြောဆိုသွားတာပါသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါဒါအပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလှောင်ပြောင်တယောက်ထားတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်ဆာမျက်နှာမှာတင်ခဲ့တဲ့အတွက်နောက်ထပ်သူတဦးကိုဖမ်းဆီးလိုက်တဲ့အကြောင်းပြီးတော့စစ်တပ်အုပ်ချုပ်ရေးနယ်မြေမှာအတိုက်ခံပါတီနဲ့မဲဆွယ်စီယုံရေးအခက်အခဲတွေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စီဝင်ရေးဗျူဟာပြီးတော့အိန္ဒိယနိုင်ငံမှာမနီပူရတ်ပြည်နယ်မှာလူတွေတေဆုံးရသည့်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲသတင်းအဆရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အစ္စရေးနိုင်ငံအတွင်းပါလက်စတိုင်းတွေကဓာတ်နဲ့ထိုးတက်တာအပါအဝင်တခြားနည်းနဲ့တိုက်ခိုက်မှုတွေလှုံ့ဆော်လာနေတဲ့အတွက်အ ਨੇ စုံဂျူးလူမျိုးခုနှစ်ဦးတည်ဆုံခဲ့ပြီးနိုင်ငံအဝန်းအကြောက်တရားလွှမ်းမိုးနေတဲ့အတွက်ရဲတပ်ဖွဲ့ရဲ့လုပ်ငန်းတွေကိုကူညီဆောင်ရွက်ပေးဖို့အစိုးရကယာနဲ့ချီတဲ့စစ်သားတွေကိုတိုးမြင့်ချထားလိုက်ပါတယ်။မကြာသေးခင်ကာလတွေတွင်ဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းလူမျိုး32ဦးတည်ဆုံခဲ့ပြီးလည်းဖြစ်ပါတယ်။တိုက်ခိုက်မှုအများစုဖြစ်ပေါ်ခဲ့တဲ့ဂျေရုဆလင်မြို့အတွင်းကအာရဗျက်ွက်တွေကိုပိတ်ပင်တားဆီးဖို့အစ္စရေးလူမျိုးရေးဆိုင်ရာဝန်ကြီးအဖွဲ့ကရဲတပ်ဖွဲ့ကိုခွင့်ပြုချက်ပေးထားပြီးဖြစ်ပါတယ်။ဂျေရုဆလင်မြို့အတွင်းကပါလက်စတိုင်းဒေသတွေမှာရဲတပ်ဖွဲ့ကလမ်းနေပိတ်ပင်ထားပြီးအကြမ်းဖက်သမားတွေရဲ့ပိုင်ဆိုင်မှုတွေကိုသိမ့်ပိုက်ပြီးတဲ့နောက်အမြဲတမ်းနေထိုင်ခွင့်ပါမစ်တွေကိုလည်းပြန်လည်ရုပ်သိမ်းမယ်လို့ဆိုပါတယ်။အစ္စရေးတို့ကိုတိုက်ခတ်ရင်သေဆုံးသွားကြတဲ့ပါလက်စတိုင်းလူမျိုးတွေရဲ့အလောင်းတွေကိုသက်ဆိုင်ရာမိသားစုထံပြန်ပေးမှာမဟုတ်ဘူးလို့အစ္စရေးပြည်ထောင်စုလုံခြုံရေးဆိုင်ရာအကြီးအကဲဂီလတ်အာဒန်ကဗိုလ်ထုနေမှာပြောပါတယ်။သူတို့ဟာကောင်းမွန်စွာတကြိုပို့ထပ်တံတဲ့သူတွေမဟုတ်တဲ့အကြောင်းပါလက်စတိုင်းအသုဘချတဲ့အစီအစဉ်တွေဟာတခါတရံမှာအကြမ်းဖက်မှုကိုထောက်ခံပြီးလူသက်ဖို့သွေးထိုးပေးမှုတွေဖြစ်လာလေရှိကြောင်းကီလတ်အာဒန်ကပြောပါတယ
်ဆီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်ရေးလုပ်တဲ့အခါမှာလိုင်းနာဖို့အတွက်လိုအပ်တဲ့စီမံစည်းကမ်းတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားကာကွယ်ရေးအရာရှိတွေကြားတက်တက်အကြိမ်မြောက်ဆွေးနွေးမှုတွေပြီးဆုံးသွားပြီဖြစ်ပါတယ်ဒီဆွေးနွေးပွဲတွေကနေနှစ်ဖက်မရည်ရွယ်ပဲထိတ်တိုက်တွေ့တာမျိုးတွေကိုရှောင်ရှားနိုင်ဖို့နဲ့လုံခြုံစိတ်ချရရေးအတွက်ချမှတ်တဲ့အခြေခံစီမံစည်းကမ်းတွေနဲ့ပတ်သက်ပြီးနားလည်မှုစားကြံလွှာကိုအပြီးသက်ရေးဆွဲနိုင်ခဲ့ပါတယ်ဗိုလ်တခုနဲ့ဗီဒီယိုကနေတဆင့်ပြုလုပ်တဲ့ဆွေးနွေးပွဲကနေတိုးတက်မှုတွေရခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးပွဲဟာအန္တရာယ်ခင်းရေးဆိုင်ရာအသေးစိတ်လှုပ်ဆောင်မှုတွေအကောင့်ထည့်ဖို့ရတဲ့ပဲဥတီဘီဆွေးနွေးခဲ့တယ်လို့ဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့နောင်ချမှတ်မဲ့စာချုပ်တွေအရေးပါတဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးအနေအထားတွေအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကတော့ဆီးရီးယားမှာပူးပေါင်းဆောင်ရွက်ရေးအတွက်ကျေပြန့်တဲ့ဆွေးနွေးပွဲတွေကျင်းပဖို့အတွက်ဆင့်မြင့်ရရှိတွေလှုပ်ပြီးဆွေးနွေးတာမျိုးအမေရိကန်ဘက်ကမလုပ်ဘူးလို့ဗိုလ်တော်ဘူးနေမှာပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကတော့အခုလိုဆွေးနွေးဖို့ဘယ်လိုအကြောင်းအရာနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆိုတာကိုအတိအကျဆိုပြတာမျိုးသူ့အနေနဲ့မရခဲ့ကြောင်းနဲ့အမေရိကန်တွေကရုရှားအာဏာပိုင်တွေနဲ့ဆွေးနွေးချင်တဲ့အကြောင်းအမြဲပဲပြသခဲ့တယ်လို့ပြောပါရယ်။ကုလသမဂ္ဂဆီးရီးယားဆိုင်ရာတန်တမန်ကတော့ဆီးရီးယားပြည်ထောင်စုကျေပြန့်တဲ့နိုင်ငံရေးဖြေရှာမှုတွေရအောင်ဥတီလောက်ဆောင်မှုအမေရိကန်ရောရုရှားကိုပါတိကျတိုက်တွန်းမှုတွေနဲ့ဖိအားပေးကြိုးပမ်းနေပါတယ်
။ဘိုကိုဟာရမ်စစ်သေးကြွတွေကိုလေကြောင်းကနေစောင့်ကြည့်တဲ့လုပ်ငန်းတွေလောက်ဆောင်ဖို့သမ္မတဘာရက်အိုဘားမားကအမေရိကန်စစ်အရာရှိတွေကင်မရွန်နိုင်ငံကိုဆစ်လွတ်တော်မှာဖြစ်ပါတယ်။အနောက်အာဖရိကတိုက်တွင်းတိုးမြင့်ဖြစ်ပေါ်လာနေတဲ့အစွန်းရောက်အကြမ်းဖက်လုပ်ငန်းတွေကိုဟန်တားနိုင်ရေး နိုင်ငံတကာအသံဝင်ရဲ့ကြိုးပမ်းမှုတစိုက်တည်းဒေသအဖြစ်နဲ့ကင်မရွန်အစိုးရကမြစ်တန်ရပ်ခံတဲ့အတွက်အမေရိကန်တပ်ဖွဲ့တွေကိုဆီလုချင်းဖြစ်ကြောင်းကာကွယ်ရေးအမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်ဘိုကိုဟာရမ်နဲ့တခြားအကြမ်းဖက်အဖွဲ့တွေကသူတို့ရဲ့အကြမ်းဖက်လုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်လာတဲ့အတွက်နိုင်ငံတကာအသံဝင်အနေနဲ့အရေးယူဆောင်ရွက်ဖို့ပိုအရေးကြီးလာနေပြီလို့အဲ့ဒီကာကွယ်ရေးအရာရှိကဆက်ပြောပါတယ်ဘိုကိုဟာရမ်အဖွဲ့ဟာသူတို့ရဲ့အဓိကအခြေစိုက်နယ်မြေဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံအနောက်မြောက်ပိုင်းဒေသရဲ့စန့်ကျင်ဘက်ကင်မရွန်နိုင်ငံမြောက်ပိုင်းမှာလည်းတက်ကြွစွာဝင်ရောက်လှုပ်ရှားနေတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်ကြောင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနိုင်ဂျီးရီးယားနိုင်ငံထဲမှာလူပေါင်း1000လောက်သေဆုံးခဲ့ရပြီးဖြစ်တဲ့အပြင်ကင်မရွန်နိုင်ငံထဲမှာလည်းလူပေါင်းရာနဲ့ချီသေဆုံးခဲ့ရပြီးဖြစ်ပါတယ်။အမေရိကန်စစ်အရာရှိတွေဆစ်လွတ်မဲ့အကြောင်းသမ္မတဝါဘာမားကစီးနေတဲ့အောက်လွတ်တော်ခေါင်းဆောင်နေထံပို့ထုတ်နေကစာရေးအကြောင်းကြားလိုက်တာဖြစ်ပြီးတပ်ဖွဲ့ဝင်အရေးအတွက်ဟာ300လောက်ရှိမယ်လို့ဆိုပါတယ်။
American Pirang Su မှာပြည်ရင်းချမ်းပဲလှူရှာမှုတနစ်ချတိုးလာနေတာကိုစုံစမ်းစစ်ဆေးနေသူတွေနဲ့လက်တွဲပြီးဆောင်ရွက်ဖို့တရားရေးဌာနကယာလူနေရာတက်တခုဖန်တီးခန့်လိုက်ပါတယ်ဒီယာလူအတွက်ဘယ်သူ့ကိုခန့်မယ်ဆိုတာမကြေညာသေးဘူးလို့ဌာနရဲ့အမျိုးသားလုံခြုံရေးဆိုင်ရာအဖွဲ့အကြီးအကဲ John Carling ကဂျော့ချ်ဝါရှင်တန်တက္ကသိုလ်မှာဗိုလ်တပ္ပုနေကပြောပါတယ်အခန့်အခန့်ရသူဟာအကြမ်းဖက်သမားလို့တန်တဲ့ရှိသူတွေအမှုတွေကိုကြီးကြပ်မှာဖြစ်တယ်လို့အမေရိကန်မျိုးပေါ်မှာအခြေဆိုင်ပြီးတိုက်ခိုက်မှုအသစ်တွေလှုပ်ဆောင်မှာကိုကာကွယ်နိုင်မဲ့နည်းဗျူဟာတွေချမှတ်ဖို့အတွက်စူးစမ်းရမှာဥဆောင်ရမှာဖြစ်ပါတယ်ဒါပြင်မကြခင်နှစ်တွေအတွင်းနိုင်ငံတကာကျန်းဖက်ဖွဲ့တွေနဲ့ဆက်နွယ်နေသူတွေရဲ့တိုက်ခိုက်မှုတွေပြည်ရင်းဆွံ့ရောက်တွေကြောင့်အမေရိကန်နိုင်ငံသားတိုက်ဆုံမှုပိုးပြီးများနေတယ်လို့လည်းမစ္စတာကာလင်ကပြောပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုအကြံပေးအရာရှိဘန်ဒရော့စာအော်တိုဘာလ18ရက်ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မယ်လို့သမ္မတအင်ဂျီတော်ကကြီးညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းမစ္စတာရော့စ်အနေနဲ့နေပြည်တော်ကိုသွားရောက်ပြီးသိခါပါခင်ဗျာမြန်မာနိုင်ငံခီးစဉ်အတွင်းမစ္စတာရော့စ်အနေနဲ့ရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်ပြီးအရာရှိတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်ပါတယ်နိုင်ငံအတွင်းရှိလူတုအလုံးရဲ့အခွင့်အရေးကိုလေးစားပြီးတိုးတက်မှုအခွင့်အလမ်းဖော်ဆောင်မဲ့ပြုပြင်ပြောင်းလဲရေးတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအတည်ပြုပြသမှာဖြစ်ပါတယ်။ဒါအပြင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြင်ဆင်မှုတွေနဲ့အမေရိကန်အစိုးရရဲ့မျှော်လင့်ချက်တွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကိုမသွားခင်မစ္စတာဒေါချာအော်တိုဘာလ16ရက်ကနေ18ရက်နေ့အထိလာအိုနိုင်ငံကိုသွားရောက်ပြီးဗီယန်ကျန်းမြို့တော်မှာအစိုးရအရာရှိတွေနဲ့တွေ့ဆုံပြီးအမေရိကန်လာအိုတန်တမာဆက်ဆံရေးနှစ်60ပြည့်အခမ်းအနားကိုတက်ရောက်မှာလည်းဖြစ်ပါတယ်။ဒါအပြင်အမေရိကန်လာအိုပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးနှစ်နိုင်ငံဆက်ဆံရေးအထူးသဖြင့်2016ခုနှစ်အတွင်းအရေးကြီးတဲ့အာဆီယံဥက္ကဋ္ဌရာထူးကိုလာအိုနိုင်ငံထမ်းဆောင်နိုင်ရေးကိစ္စတို့ကိုဆွေးနွေးမှာဖြစ်ပါတယ်။ဗီယန်ကျန်းနဲ့လွန်ပရာဘန်မြို့တွေမှာလာအိုလူငယ်တွေနဲ့တွေ့ဆုံပြီးအမေရိကန်အထောက်အပံ့နဲ့ဆောင်ရွက်နေတဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။
မနေ့ကဗုဒ္ဓဖူးနေ့မှာအမေရိကန်ဆိုအခုနောက်ဆုံးထုတ်ပြန်လိုက်တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံအတွက်ဖော်ပြထားတာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေဆက်ရှိနေစေပဲလို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်လူနည်းစုတွေပေါ်မြန်မာဆိုကကန့်သတ်မှုတွေရှိနေတယ်လို့ထောက်ပြပြီးအထူးသဖြင့်မြန်မာနိုင်ငံမှာမကြသေးခင်ကအတိအပြုပြတ်ထန်းလိုက်တဲ့ဘာသာချားနဲ့လက်ထက်ထိမ်းမြှားခြင်းဘာသာကူးပြောင်းခြင်းတွေပေါ်ကန့်သတ်တဲ့ဥပဒေတွေကိုအမေရိကန်ဆိုကလက်မခံကြောင်းပြောပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့18ချိန်မြောက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာခရစ်ယာန်ဘာသာဝင်တွေဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေပေါ်တိအဆိုးရရဲ့ကန့်သတ်ဖိနှိပ်မှုတွေကိုလည်းဝေဖန်ထားပါတယ်။
ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်အုပ်ချုပ်အဖွဲ့ကအတည်ပြုပေးလိုက်ပါတယ်။အဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုအီရန်လွှတ်တော်ကအင်္ဂါနေ့မှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အီရန်အုပ်ချုပ်အဖွဲ့ကဗုဒ္ဓနေ့မှာအခုလိုအတည်ပြုပေးလိုက်တဲ့အတွက်အဲ့ဒီဥပဒေမူကြမ်းဟာဥပဒေအဖြစ်အတည်ဖြစ်သွားပြီးဖြစ်ပါတယ်။Republican Party ဝင်တွေကကန့်ကွက်လာမယ့်အရေးကိုဟန်တားနိုင်တဲ့မဲအရေးအတွက် Democratic Party ဘက်ကရရှိခဲ့တဲ့အဲ့ဒီသဘောတူညီမှုစာချုပ်ကိုပြန်သုံးသပ်ဖို့လွတ်တော်ရဲ့သတ်မှတ်ရဲ့ရက်ပေါင်း60ဟာပြီးခဲ့တဲ့လကပြီးသွားခဲ့ပြီဖြစ်ပါတယ်။ဒီသဘောတူညီချက်ရဖို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားဆွေးနွေးခဲ့အကြိမ်နဲ့ဆွေးနွေးကြပြီးတဲ့နောက်မှာသဘောတူညီမှုကိုဇူလိုင်လအတွင်းကရရှိခဲ့တာဖြစ်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းတွေပထမဆုံးအကြိမ်စကားဆက်ထိုးပွဲကိုအမေရိကန်ဆန်ရှင်အင်ကာညကကျင်းပရမှာနိုင်ငံရေးကြီးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ဗမာပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့နှုတ်ဦးဆောင်နေတာတွေ့ရပါတယ်။လတ်စ်ဗီဂတ်စ်မြို့ကာစီနိုရုံကြီးတစ်ခုမှာကျင်းပတဲ့နှစ်နာရီကြာစကားဆက်တိုးပွဲမှာသူတို့နှုတ်ပြန်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုမာလီအထက်လွှတ်တော်အမတ်ဟောင်းဂျင်ဝက်ရိုဒိုင်းလန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလင်ကွန်းရှက်ဖီတို့လည်းပါဝင်ပါတယ်။ဒါပေမဲ့ကလင်တန်နဲ့ဆန်ဒါစ်တို့ကထိတ်မှပြေးနေတာပါ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးတက်တို့ပြောပြသွားကြတာဖြစ်ပါရခင်ဗျာ။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါရမယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေဆက်လက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမေရိကန်အစိုးရရဲ့လောလောဆယ်ထုတ်ပြန်ခဲ့တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာမကြာသေးခင်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့ဘာသာကြားနဲ့လက်ထပ်ထင်းမြားခြင်းဘာသာကူးပြောင်းခြင်းတွေအပေါ်ကန့်သက်တဲ့ဥပဒေတွေကိုအမေရိကန်အစိုးရကလက်မခံတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါအပြင်ရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်လူနည်းစုတွေအပေါ်ကန့်သက်မှုတွေရှိနေတာကိုလည်းထောက်ပြထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့မန္တန္တာချမ်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။အောက်တိုဘာလ14ရက်ဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်စဉ်အစီရင်ခံစာမှာမြန်မာနိုင်ငံမှာသူတို့အခေါ်လူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်ကန့်သက်ချက်တွေရှိနေတာနဲ့သဘောထားတင်းမာတဲ့ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေကိုအဓိကမီးမောင်းထုတ်ပြထားပါတယ်။မြန်ခိုင်ပြည်နယ်မှာရဲအယားရှိတဦးသေဆုံးခဲ့မှုအပေါ်လက်တုံ့ပြန်တဲ့အနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ဒါဇင်နဲ့ချီရိုဟင်ဂျာတွေသေဆုံးခဲ့ရတဲ့ဆိုတဲ့2014ဇန်နဝါရီလကဆွဆွဲချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မြန်မာအစိုးရရဲ့ပြက်ကွက်မှုကိုလည်းဒီအစီရင်ခံစာမှာဝေဖန်ထားတာပါဒီအစီရင်ခံစာနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုပြောကြားသွားခဲ့ပါတယ
် Sadly the pages of this report that is being released today are filled with accounts of minorities being denied rights in countries like Burma
ဝန်ကြီးဆရာကတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံ၊အီရန်၊ပါကစ္စတန်၊ရုရှား၊ဆော်ဒီအာရေဗျားနဲ့တခြားနိုင်ငံတွေလိုလူနည်းစုတွေရဲ့အခွင့်အရေးတွေကိုလစ်လျူရှုခံနေရတာတွေနဲ့အပြည့်ဖြစ်နေတာပါပဲ
။အလားတူမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်အထူးသံမတ်ကြီးဒေးဗစ်ဆာဘတ်စတိုင်းကလည်းမြန်မာနိုင်ငံမှာမကြသေးခင်ကအတီးပြုတ်ပြဋ္ဌာန်းခဲ့တဲ့ဘာသာကြားနဲ့လက်ထပ်ထိမ်းမြှားခြင်း၊ဘာသာကူးပြောင်းခြင်းတွေအပေါ်ကန့်သတ်ထားတဲ့ဥပဒေတွေကိုအမေရိကန်အစိုးရကလက်မခံတဲ့အကြောင်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ
် In Burma, Ambassador Bennett of Canada and I spoke out forcefully together against a series of discriminatory laws banning interfaith marriage and restricting conversion.
မြန်မာနိုင်ငံမှာဘာသာကြမ်းနဲ့လက်ထပ်တာဘာသာကူးပြောင်းတာတွေကိုတားမြစ်တဲ့ခွဲခြားဆက်ဆံမှုတွေကိုကနေဒါသံမတ်ကြီးဘန်နက်နဲ့အတူကျွန်တော်လည်းဖိအားပေးပြောဆိုခဲ့ပါတယ
်ဒါကြောင့်လည်း1996ခုနှစ်ကစလို့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံများစီရင် CPC မှာထည့်သွင်းထားခဲ့တာဖြစ်ပါတယ်ဒါ့အပြင်အမေရိကန်နိုင်ငံသားရေးဌာနရဲ့18ကြိမ်မြောက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စီရင်ခံစာထဲမှာခရစ်ယာန်ဘာသာဝင်တွေဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေအပေါ်တရုတ်အစိုးရရဲ့ကန့်သတ်ဖိနှိပ်မှုတွေကိုလည်းဝေဖန်ထားပြီးထိမ့်သိမ်းခံထားရတဲ့တရုတ်ခရစ်ယာန်လူခွင့်ရေးရှေ့နေဇန်ကိုင်ကိုပြန်လွှတ်ပေးဖို့အတွက်ကိုလည်းဝန်ကြီးကယ်ရီကတောင်းဆိုသွားခဲ့ပါတယ်။အလားတူသီရီလင်္ကာနိုင်ငံမှာလည်းဘာသာကြားတွေကိုတိုက်ခိုက်ဖို့အတွက်ယခင်အစိုးရကနေဗုဒ္ဓဘာသာဆွံ့ရဝါဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပုံရှိတယ်လို့လည်းဖော်ပြထားပါတယ်။အီရတ်မှာရှီယာစစ်သွေးကြွတွေ၊ဆီးရီးယားကအယ်နူစရာတဦးအကြမ်းဖက်အဖွဲ့၊နိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွအုပ်စုပါကစ္စတန်မှာတော့လက်ရှ်ခါ-ဣ-ဂျန်ဂီအဖွဲ့တွေရဲ့အကြမ်းဖက်မှုတွေကိုလည်းဒီစီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်။ဝင်ကြီးကယ်ရီကတော့ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာတာမန်ကိုးကွယ်ခွင့်ပြုထားတယ်ဆိုတာထက်ပိုတယ်လို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဘာသာတစ်ခုကိုကိုးကွယ်ယုံကြည်သူတွေအနေနဲ့တခြားလူတွေကိုအတင်းအကျပ်စီယုံသိမ်းသွင်းတာဘာသာကူးပြောင်းခိုင်းတာနှုတ်ပိတ်ထားတာဒါမှမဟုတ်ရင်လည်းယုံကြည်သက်ဝင်မှုကြောင့်အသက်ဆုံးရှုံးအောင်လုံးပိုင်ခွင့်မရှိစေရဘူးလို့လည်းဝန်ကြီးကယ်ရီကပြောဆိုသွားခဲ့ကြောင်းပါရှင
်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရှိတဲ့အပေါ်မှာအမေရိကန်အစိုးရရဲ့သဘောထားနဲ့ပတ်သက်ပြီးတော့မတ်နန္ဒာချန်ပြောပြသွားတာဖြစ်ပါရခင်ဗျာ အခုဆက်လက်ပြီးကြားမှာကတော့တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလွှမ်းပြောင်းတရားထားတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အတွက်လှိုင်မျိုးနယ်မှာနေထိုင်သူ Patrick Gonzalez ဆိုသူကိုလှိုင်ရဲစခန်းကလာရောက်ပြီးတော့ဖမ်းဆီးသွားခဲ့ပါတယ်ဒါဟာ Facebook စာမျက်နှာပေါ်မှာဗိုလ်ချုပ်မှုကြီးအပေါ်လွှမ်းပြောင်းတရားတဲ့ဓာတ်ပုံတွေတင်တဲ့အတွက်အခုရက်ပိုင်းအတွင်းအာနာပိုင်းဒီဘက်ကနေဒုတိယမြောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Patrick Gonzalez ရဲ့ဇနီးဖြစ်သူ Max မေဇဘယ်ဖြူကိုကိုရနိုင်ကဆက်တွေ့မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
မမေဇဘယ်ဖြူရဲ့အမျိုးသားအဖမ်းခံရတယ်လို့ကြားပါတယ်အဲ့ဒါဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ကျမကလည်းဒီမှာတနေ့လိုလေးတွေနဲ့ဆိုတော့လေအခုဟိုတယ်ပြန်ရောက်ပြီးတော့မှဟို Facebook ဖွင့်လိုက်တဲ့အခါကျတော့မှတင်းတက်လာတာကျမလည်းအခုမှသိရတာပါ
အဲ့တော့ဘသူကဖမ်းသွားတာလဲ
ဟုတ်ကဲ့ဒီမှာကျမမိတ်ဆွေတွေကကျမစီကိုလှမ်းပြီးတော့အကြောင်းကြားထားတာပေါ့နော်အကြောင်းသားထားတာကတော့ညနေ 6:45 လောက်ကလိုင်မြို့နယ်ရဲစခန်းက4ယောက်နဲ့ကျမတို့ရက်ွက်ထဲရပါတော့ရရကတူပေါ့စုစုပေါင်း5ယောက်ကလာပြီးတော့အိမ်မှာလည်းဟိုရှာတီရှာလုပ်တယ်ပေါ့ကွန်ပျူတာနဲ့ဖုန်းကိုလည်းတင်းသွားပါတယ်တဲ့6:40လောက်ကခေါ်သွားတယ်လို့အဲ့လိုဟိုကျမတို့လမ်းအကြောင်းသားထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့သိရတာကဒီ Facebook မှာအခုလောတင်ထားတဲ့ဒီpost ခုတော့အဖမ်းခံရတယ်လို့အဲကြားပါတယ်အဲ့ဒါဟုတ်ပါသလားဘယ်လိုသူတို့ဘက်ကဘယ်လိုအကြောင်းပြချက်နဲ့ဖမ်းသွားတာပါလဲ
ကျမမိတ်ဆွေတွေကကျမကိုလှမ်းပြီးတော့ပို့တာကတော့အဲ့မှာသူတို့ကနေပြီးတော့ A4 နဲ့ဟိုစာရွက် print တစ်ခုထုတ်လာတယ်တဲ့အဲ့ဒီဟာကိုပြပြီးတော့မှာပေါ့နော်ဖမ်းရမ်းနေပါလေလဲမပါဘူးလို့တော့ပြောပါတယ်ရှင့်အဲ့လိုနဲ့ဟိုဒီဒီ Facebook ဟာကို share ထားတဲ့အတွက်ကြောင့်ဟိုဆိုပြီးတော့မှာအဲ့ဒီ A4 နဲ့ print ထုတ်ထားတဲ့ဟာကိုပြပြီးတော့မှခေါ်သွားတယ်လို့အဲ့လိုတော့ကျမကိုအဲ့လိုလှမ်းအောင်စားထားပါတယ
်ဟုတ်ကဲ့ခေါ်သွားတယ်ဆိုတော့ဘယ်ကိုခေါ်သွားတယ်လို့ရောသိလား
လှမ်းရေးစခန်းကိုပါတယ်ရှင်တော့ကျမမိတ်ဆွေတွေကစခန်းကိုလိုက်သွားတယ်ပေါ့နော်အဲ့ဒါစခန်းထဲကိုအဝယ်မခံဘူးလို့သိရပါတယ်ရှင
်စခန်းထဲကိုအဝယ်မခံဘူ
းဘယ်ပ
ါသူတို့ဘက်ကတခြားရောဘာပြောသေးလဲဘာအမှုနဲ့ဟိုဖမ်းတယ်လို့ပြောသေးလဲခင်ဗျာ
တော်တော့ဆယ်တော့ကျမလည်းအသေးစိတ်တော့မသိရဘူးရှင်ကျမလည်းအားအကြောင်းတော်တော်လေးစိတ်ပူနေပေါ့နော်အိမ်မှာလည်းဟိုကလေး၃ယောက်နဲ့သူ့အမေကလည်းနေထက်ထားတာလေကျမတို့နေလည်းတူတူနေလေဟိုတလောကပဲတော်တော်လေးနေမကောင်းဖြစ်လို့ခြေခံပြနေရတာပေါ့အဲ့တော့ဟိုဘာမှအကြောင်းအရာတိတိကျကျတော့မသိရပါဘူးကျမမိတ်ဆွေတွေကလည်းကျမစိတ်ပူမှဆိုးလို့ဖြစ်ပါလိမ့်မယ်သူတို့သိရတယ်လို့အချက်လက်လေးတွေလည်းကျမလမ်းပြီးတော့ message နဲ့ပို့ထားတာပေါ့နော်ကျမလည်းတိတိကျကျအသိစားမသိရပါဘူးရှင်
Patrick Gonzalez ရဲ့ဇနီးဖြစ်သူ Mammy's Baby ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Line မျိုးနဲ့ Yes Khan ကို View မြန်မာပိုင်းကဆက်သွယ်မေးမြန်းခဲ့ပြီးမြဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကိုရနိုင်ဆက်သွယ်မေးမြန်းပြီးတော့တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာတောတာရှင်မြေခင်ဗျာအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နေ့ဟာရက်ပေါင်း20ကျော်သာလိုပါတော့တယ်ဒီလောက်အချိန်ကာလနီးကပ်နေတဲ့တန်အောင်တချို့သောကိုယ်စားလှယ်လောင်းတွေဟာသူတို့ရဲ့တက်ဆိုင်ရာမဲဆန္ဒတွေမှာမဲဆွယ်စီယုံရေးခီးစဉ်တွေကောင်းကောင်းမလုပ်နိုင်ကြသေးပါဘူးစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ကိုကိုကျွန်းမှာမဲဆွယ်စီယုံရေးဆင်းဖို့အတွက်အခက်အခဲတွေရှိနေတဲ့အကြောင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုကိုကျွန်းမဲဆန္ဒနယ်ကိုကူစားပြုမဲ့လွှတ်တော်ကိုစလေလောင်းဦးဝင်းမင်းကအခုလိုပြောပြပါတယ
်။ကျွန်တော်တို့ကတော့ယခုအချိန်ကြီးကိုမဲဆွယ်ရမယ်ကိုဝင်ရောက်ရှင်ပြန်ရမယ်ဒေသကိုမရောက်ရှိသေးတဲ့အတွက်ကျွန်တော်တို့အနေနဲ့ကမဲဆွယ်စီယုံရေးလုပ်ငန်းတွေကိုလုံးဝဆောင်ရွက်ခွင့်မရသေးပါဘူး။ကျွန်တော်တို့ရောက်သွားမှသာလျှင်ကျွန်တော်ဒီမဲဆွယ်စီယုံရေးလုပ်ငန်းတွေကိုဒီကကပါတီဝင်တွေနဲ့ကျွန်တော်ညီနိုင်ပြီးတော့ဆောင်ရွက်ရမှာဖြစ်ပ
ါမကြခင်တွားရောက်တော့မဲ့စီယုံရေးခီးစဉ်နဲ့ပတ်သက်ပြီးတော့လေအခုလို့ဆက်ပြောပါတယ
်20ရက်နေ့ပေါ့နော်သမောထွက်မယ်လို့ရေချောင်းပို့ဆောင်ရေးအကြောင်းဦးစီးဌာနနေပြီးတော့ကျွန်တော်တို့ပြောပါတယ်အဲ့ဒီကျွန်တော်ကသက်ဆိုင်ရာမြို့နယ်ကိုကိုကျွန်းမြို့နယ်ဆွေအုပ်ချုပ်ရေးရှေ့အယုံကိုလေ့ကြည့်တော့သူတို့အနေနဲ့နာမည်စီးရေးတင်ထားတာပဲရှိတယ်ဘယ်နေ့ထွက်မယ်ဆိုတာကိုတော့သူတို့ကမသိသေးဘူးပေါ့နော်အဲ့ဒါကျွန်တော်တိုင်းအတွင်းမှုရန်ကုန်တိုင်းဒေသကြီးတွေ့မှုဦးပြချက်ချော်ထံကိုဖုန်းဆက်တော့20ရက်နေ့ရောက်ဖို့ဆောင်ရွက်ညွှန်ကြားမှုဦးစီးဌာနကထွက်တဲ့ဖုန်းနဲ့လိုက်လို့ရပါတယ်သူတို့ခပ်ခပ်ပြန်ရန်ကုန်တိုင်းအစိုးရဖရာမရှိပါဘူးတဲ့သူတို့ကလက်ဆက်ပေးတယ်မပေးဘူးလားသူတို့ကပိတ်ပင်ထားတာမဟုတ်တဲ့အတွက်သူတို့ကကျွန်တော်တို့အဲ့သမောနဲ့လိုက်တာကိုကန့်ကွက်ရန်မရှိပါဘူ
းအဲ့ဒီဒေသမှာရှိတဲ့ဒေသခံတွေအနေနဲ့ NLD ကိုမင်းမပေးဖို့အတွက်ချင်းချောက်ခံရမှုတွေရှိနေတဲ့အကြောင်းလဲအခုလို့ပြောပြပါတယ
်ဒေသခံပါတီဝင်အင်အား50လောက်ရှိပါတယ်ခင်ဗျာအဲအဲ့ဒီမှာစောမှာကျွန်တော်တို့ရွှေချောင်းလုပ်သားတွေရှိပါတယ်ဒီငွေစီမံကိန်းကနော် တပ်မတော်ကြီးကတပ်မတော်သားတွေစီးပွားတပ်မတော်သားတွေရှိပါတယ်ကျုံးသူကျွန်းသားတွေရှိပါတယ်ဟလာသူတို့ကငါတို့ချက်ခါရေးရှုံးရင်တို့တကြုံးလုံးငတ်မယ်လို့ငါတို့ချက်ခါရေးရှုံးရင်တို့အလုံးသမားတွေကိုဆက်ဆုံးမယ်အလုံးသမားစစ်ပုံမယ်လို့ဒါမျိုးနဲ့ချင်းချောက်မှုတွေနဲ့ဒီသက်တယ်ရခံစားနေရပ
ါဒါကတော့ကိုကိုကျုံးအတွက် NLD ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဝင်းမင်းကိုဆက်သွယ်ပြီးတော့မိမြန်ရမှာဦးဝင်းမင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာတဆက်ထဲမှာပဲနိုဝင်ဘာလ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမတက်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအချိန်မြင့်တက်လာတာနဲ့အတူလူအင်အားငွေအင်အားတောင်းတင်းတဲ့ပါတီကြီးတွေကအလှပြရင်းနေနဲ့လှည့်လည်စည်းရုံးတာတွေလူထုဟောပြောပွဲပြုလုပ်တာတွေတအိမ်တက်ဆင်းမဲဆွယ်စည်းရုံးတာတွေအင်တိုက်အားတိုက်ပြုလုပ်နေတဲ့အချိန်မှာအလားတူကြဲကြဲပြန့်ပြန့်မဲဆွယ်စည်းရုံးမှုတွေမလုပ်နိုင်တဲ့နိုင်ငံရေးပါတီငယ်တွေအနေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကရောဘလို့နီးလန်းနေတဲ့မဲဆွယ်စည်းရုံးနေကြတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
တတိပုဂ္ဂလကိုယ်စားလှယ်လောင်းနေတဲ့ပါတီငယ်တွေအနေနဲ့ပါတီကြီးတွေနဲ့မတူတဲ့နီးဗျူဟာတွေကိုတုံးပြီးမဲဆွယ်စည်းရုံးနေရတဲ့အပြင်အနိုင်ရခဲ့ရင်ပြည်သူလူထုအတွက်အကောင်းဆုံးဘာတွေလုပ်ပေးနိုင်မလဲဆိုတာကိုလည်းကြေညာပြီးဟောပြောစည်းရုံးနေကြတာပါတတိပုဂ္ဂလကိုယ်စားလှယ်လောင်းတဦးအနေနဲ့ကိုယ့်ရဲ့အရေးချင်းကိုပြည်သူလူထုကသိအောင်လုပ်ဖို့အချိန်တိုင်းတာတစ်ခုထိစောင့်ဖို့လိုတဲ့အပြင်အတိမတ်ပြုမှုမရသေးတဲ့အချိန်မှာလည်းစိတ်မပြတ်ပဲနိုင်ငံရေးဆက်လုပ်နေဖို့လိုတယ်လို့2010ပြည့်နှစ်ရွေးကောက်ပွဲနဲ့2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့ပြီးအနိုင်မရခဲ့ပေမဲ့2014ခုနှစ်ရန်ကုန်မြို့တော်စီမံတာယာရေးကော်မတီရွေးကောက်ပွဲမှာအနောက်ပိုင်းခရိုင်အတွက်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့ဥခင်လိုင်းဇော်တိကကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာဗဟန်းမြို့နယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မယ်ဥခင်လိုင်းဇော်တိကကတတိပုဂ္ဂလကိုယ်စားလှယ်လောင်းတို့အနေနဲ့ဘလို့အားသာချက်တွေရှိသလဲဆိုတာကိုအခုလိုပြောပြပါတယ်။
မကျွန်တော်တို့ဆောင်ရွက်ခြင်းနဲ့ကိစ္စရည်ဒီကျွန်တော်လုပ်ခြင်းနဲ့အကြောင်းအရာကိစ္စရည်ချင်ကျွန်တော်တို့ကတီတူလူတူလူခြင်းနဲ့ဥစ္စာချင်ပါတီရဲ့အော်လာအာဏာကိုမခံရမလို့ပဲနဲ့ YouTube ဘက်ကနေပြီးတော့ဒုက္ခချက်ကိုချက်ချင်းနိုင်ငံဆောင်ရွက်လို့ရပါအဲ့တော့သတိပုဂ္ဂလတရားအနေနဲ့ပြောစရာရှိပါသူကတယောက်တည်းနေတယ်ဆိုပေမဲ့သူကအဖွဲ့အစည်းပေါင်းစုံနဲ့လည်းပေါင်းဆက်ဆောင်ရွက်လို့ရဆောင်ရွက်ရပါတယ်သတိပုဂ္ဂလဆိုတာပုံပြီး independent ပို့ကြတယ်ဥပမာပြောဘယ်ပါတီနဲ့မဆိုကိုယ့်ရဲ့လှုပ်ဆောင်ချက်ကောင်းတယ်ပါတီအားလုံးရဲ့လေးစားမှုလည်းခံရတယ်တိုင်းသားအားလုံးရဲ့လေးစားမှုလည်းခံရတယ်တီတူလူတူရဲ့လေးစားမှုလည်းခံရပါတယ်
လက်ရှိဥက္ကင်လိုင်းဖောင်ဒေးရှင်းကိုတည်ထောင်ပြီးလူမှုရေးပညာရေးနဲ့ကျန်းမာရေးလှူဒန်းကူညီမှုတွေပြုလုပ်တဲ့နေရာမှာကိုပိုင်ငွေကိုပဲအသုံးပြုတဲ့သူ့အနေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအနေနဲ့မဲဆွယ်စည်းရုံးတဲ့နေရာမှာဗဏ္ဍာရေးအတွက်အခက်အခဲမရှိဘူးလို့ဥက္ကင်လိုင်းဇော်တိကကပြောပါတယ်။မြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်2ကနေပါဝင်ရှင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးလွှမ်းဆောင်ကတော့မဲဆွယ်စည်းရုံးတဲ့နေရာမှာဗန္ဒာငွေအခက်ခဲနဲ့လမ်းမဆက်သွယ်ရေးခက်ခဲမှုတွေအပြင်ကြေးရွာတွေထိဆင်းပြီးမဲဆွယ်နိုင်မှုတက်ဆိုင်ရာအာဏာပိုင်တွေစီမှာအဆင်ဆင်ခွင့်ပြုချက်တွေယူနေရတာကြောင့်မဲဆွယ်စည်းရုံးရေးအတွက်ကြီးမားတဲ့အခက်ခဲဖြစ်စေတယ်လို့ပြောပါတယ
်။ဒါကြောင့်လို့ဒီဓမ္မဝင်ငါကတော့တော်တော်လေးအားနေတာပေါ့။ဒါကြောင့်တကယ်တကယ်ကြီးလို့ကျွန်တော်လုပ်ဖို့အတွက်ကတော့ဒီမှာမှအထူးကျေးဇူးတွေကျေးဇူးတာပေါ့နော်။ဒီနောက်ခုကတော့ကျွန်တော်ကဒီမှာက YouTube ပြုဆောင်မှုလုပ်ပြီးဆိုရင်ကျွန်တော် permission process ကိုအရင်ရောင်းရတာပေါ့နော်။ဆိုတော့ဒီလိုတက်တာနဲ့ဟောခံကြည့်ရတဲ့ဟာလေဆောက်ခံကြယူတာပြီးရင်ကျွန်တော်ကအဲ့ဒီဖက်ကပြန်နေနေလုပ်မယ်ဆိုတော့ permission ကိုပြန်တွားပြန်ပြင်ဆိုတော့ရွာပေါင်းကတော့ရာချီဆိုတော့ကျွန်တော်တို့ကဘယ်လိုမျိုးဒီရပြရမှာဒီ operation လုပ်ဖို့တောင်းမှကျွန်တော်မင်တယ်ကိုလေ
ပါတီကြီးတွေနဲ့အပြိုင်မဲဆွယ်စည်းရုံးတဲ့နေရာမှာဒေသခံတိုင်းရင်းသားပါတီတစ်ခုအနေနဲ့ဒေသခံပြည်သူတွေနဲ့ရှိပြီးသားရင်းနှီးခင်မဲမှုနဲ့လူမှုရေးအဆောက်အဦတွေကိုအသုံးပြုတယ်လို့သူကပြောပါတယ်
ကျွန်တော်တို့ကချင်းပြည်နယ်ရဲ့ဒီစစ်ဒေသခံတိုင်းဒေသပါတီတခုဟိုကျွန်တော်တို့မှာက social institution ရှိတယ် social institution ဆိုတာကလည်းကျွန်တော်တို့ကရိုးရယူခြင်းနဲ့ပါတာရေးအဲ institution ပေါ့နော်ဒီဒါကဒီထဲမှာကျွန်တော်ကပြည်ထောင်စုရရှိတယ်ပါတာရေးဆရာတွေအတိုင်းဝိုင်းနေရှိတယ်ဆိုတော့အဲဒီလိုနဲ့ကျွန်တော်ကအနေနဲ့တော့ဒီစီမံတန်ပြီးမှကျွန်တော်တို့ဒီ social institution ကို community leader တွေနဲ့ကျွန်တော်တွားပြီးမှအမှလူပြည်သူ့ဆောင်မှုတွေလုပ်တယ်ဆိုတော့ဒီနောက်ခုကတော့ youth student wing တွေနဲ့ကျွန်တော်ကဟိုကြားရပါတော့အဲ့ဒါလည်းကျွန်တော်ရှိတာပါတော့
မြန်မာ့ရုပ်မြင်သံကြားကနေနိုင်ငံရေးပါတီတွေရဲ့မူဝါဒဆိုင်ရာမိန့်ခွန်းတွေထုတ်လွှင့်နေနေရမှာအခြားအင်အားကြီးပါတီတွေနဲ့အပြိုင်လူထုရဲ့အာရုံစူးစိုက်မှုကိုရခဲ့ပြီးဝေဖန်တာလည်းအမြောက်များခံခဲ့ရတဲ့မိန့်ခွန်းကိုပြောကြားခဲ့တဲ့အမျိုးသားကွန်ကရက်ပါတီကကိုကောင်းမြင့်ထွက်ကတော့သူ့အနေနဲ့အခြားပါတီတွေကလုပ်နေတဲ့တမယိုးကြမဲဆွယ်စည်းရုံးမှုတွေကိုလိုက်လွတ်ဖို့စိတ်ဝင်စားဘူးလို့ပြောပါတယ်လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်17လှိုင်းသာယာမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့သူ့အနေနဲ့စက်တင်ဘာလ22ရက်နေ့ကတနိုင်းလုံးငန်းလုံးအတိုင်းတာနယ်ထုတ်လွှင့်ခဲ့တဲ့ပါတီရဲ့မူဝါဒဆိုင်ရာမိန့်ခွန်းထဲမှာအငင်းပွားစပွဲရာအကြောင်းအရာအချို့ထည့်သွင်းပြောကြားခဲ့တာနဲ့ပတ်သက်ပြီးလဲသူကအခုလိုပြောပြပါဗျ
။ပြီးခဲ့တဲ့ရက်ကတော့ကျွန်တော်ရဲ့တိုင်းပြည်ကိုတင်ပြတဲ့ speech ကြောင့်မလို့လူပြောသူပြောတော့များတာပေါ့ဗျာလူနှမျိုးကွဲသွားတယ်ဟိုထောက်ခံတဲ့သူနဲ့ဆဲတဲ့လူပေါ့နော်ကြားနေတဲ့လူတော့ကျွန်တော်မတွေ့ရသလောက်ဖြစ်သွားတယ် ပြည်သူတွေအားလုံးစူးစိုက်တယ်ဆိုတော့ဒီနေ့ဒီအချိန်မှာဟိုတော်တော်များများပြည်သူတွေစီကဟိုပါပေါ့နော်ချိုးချိုးတသားလေးနဲ့တောင်းနေတဲ့အချိန်မှာကျွန်တော်ပြည့်ပြည့်တသားပြောလိုက်တော့ပုံစံတစ်မျိုးတော့ဖြစ်မှာပေါ့ဗျာ
နိုဝင်ဘာလ၈ရက်မှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း92ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်း330ဦးတို့ပါဝင်ရှင်ပြိုင်ကြမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ
်ကိုရဲကောင်ပါခင်ဗျာအိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းလမ်ခါမြို့မှာအစိုးရနဲ့ပြည်နယ်တိုင်းရင်းသားရေးရဝန်ကြီးတွေကမှရရှိလိုက်တဲ့သဘောတူညီချက်ကတိုင်းရင်းသားလူမျိုးတွေရဲ့လုတ်ပိုင်ခွင့်တွေနဲ့ရပ်ပိုင်ခွင့်တွေကိုရောင်းစားလိုက်တယ်လို့ဖြစ်ခဲ့တဲ့အတွက်အဲ့ဒီဝန်ကြီးတွေရဲ့နေအိမ်တွေကိုဒေသခံတွေကမီးရှို့ဖျက်ဆီးလိုက်ကြပြီးစူပူဆန္ဒပြပွဲတွေအတွင်းမှာအ ਨੇ စုံလူ၉ဦးသေဆုံးသွားတယ်လို့အဲ့ဒီမှာရှိနေတဲ့မြန်မာမိသားစုတွေကပြောပါတယ်အပြစ်ဆုံးကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မဏိပူရပြည်နယ်အစိုးရအဖွဲ့တွေကတိုင်းရင်းသားရေးရဝန်ကြီးတွေနဲ့အစိုးရအကြပြုလုပ်ခဲ့တဲ့သဘောတူညီချက်ဟာကျောကျံပူခရိုင်အတွင်းကလမ်ခမြို့နယ်မှာရှိတဲ့ဌာနေတိုင်းရင်းသားတွေရဲ့ဘိုးဘွားပိုင်ဆိုင်မှုတွေကိုရောင်းစားလိုက်တယ်လို့ဖြစ်နေတဲ့အတွက်ကျောင်းသားလူငယ်တွေကလွန်ခဲ့တဲ့လအနည်းငယ်ကစပြီးဆန္ဒပြပွဲတွေဆက်တိုက်ပြုလုပ်ခဲ့ရကနောက်ဆုံးလမ်ခမြို့နယ်မှာရှိတဲ့ပြည်နယ်ဝန်ကြီးတချို့ရဲ့နေအိမ်တွေကိုမိရှုဖျက်ဆီးတဲ့အထိအခြေအနေတွေဆိုးရွားခဲ့တယ်လို့အဲ့ဒီမြို့မှာရှိနေတဲ့မြန်မာဒေသခံတူဦးဖြစ်သူမတ်တီရာခိုင်က VOA ကိုပြောပါတယ
်ဝန်ကြီးအိမ်လေးအိမ်ကိုမိရှုတယ်မိရှုပြီးတော့မှအခုကအခြေအနေကနေမပြီးနေမပြီးတော့နေတိုင်းတော့တမိုင်းကြီးပဲကားလောင်းဖွင့်တာလေကားလောင်းဖွင့်သွားတာလုဆရာလို့ရတာနေ့လက်တိုင်းကြီးအခုချိန်ကြီးတော့တောင်းရပြင်ရတလားကျွန်တော်ဟာကြီးတောင်းရဖွင့်တာလေးအဖက်ရှိသေးတယ်မနေ့ကမနေ့ညတမိုင်းညတမိုင်းမှာတော့ဟိုမှာစိတ်ပေးတော့ဆိုတော့တောင်းတကြောင်မီးရှို့မီးရှို့ဆိုတော့ဒီနေ့ကတောင်းတဲ့ရအောင်ခဲ့လေးအဲ့လိုဖြစ်နေတာအဲ့ပေါ်ဆက်ထံတော့ဒီဟွာရီကအမတ်တွေဝါတို့တွေကလက်မှတ်ထိုးလိုက်တယ်သူတို့ရဲ့ကြီးနေပြီသူတို့ရဲ့လူမျိုးတွေရဲ့အခွင့်အရေးကိုရပိုင်ခွင့်တွေကိုအစိုးရကိုရောင်းစားရလို့ဖြစ်သွားတယ်ရောင်းစားလို့ဖြစ်သွားပြီးအဲ့ဒါသူတို့ရဲ့အခွင့်အရေးကိုအလုပ်လုပ်ရမှာဆိုပြီးတော့သူတို့ကခဏကြာဟိုအိမ်ဝင်ကြီးတွေကတော့တယောက်မှလာရင်ဒီလာမကားမျိုးမရှိဘူးပေါ့အခုချိန်ကြီးလူကြီးတွေဝင်ကြီးတွေတော့မလာရင်အင်ဖောင်းတော့နေလို့မရအောင်ဒေးလေးမှာ
အခုလမ်ခါမြို့မှာနေ့လယ်တနာရီကနေမနက်9နာရီအထိကာဖျူးအမိန့်ထုတ်ပြန်ထားတယ်လို့ဆိုပါတယ်။ပြည်နယ်အစိုးရဝန်ကြီးအိမ်တွေကိုမီးရှို့တဲ့သူတွေကိုစစ်တပ်ကတင်းနှံနဲ့ပြစ်ခတ်နေနေခဲ့တဲ့အတွက်လေးတန်းကျောင်းသားလေးတဦးအပါအဝင်ဆန္ဒပြကျောင်းသားလူငယ်9ဦးသေဆုံးသွားတယ်လို့ဆိုပါတယ်
။ကိုရောက်တယ်။အလောင်းကတော့အခုချိန်ထိကျမပေးသေးဘူး။ဒီလူဆေးရုံမှာပဲရှိသေးတယ်အလောင်းက။ရင်ဝဲရုံမှာထားတယ်လို့ပြောတယ်။အရက်သားတွေပဲဘောလုံး။ကျောင်းသားကျောင်းတက်နေသူတွေရောက်ပါဆန္ဒတရားဦးနဲ့ဒီရန်ကလေးပြဝန်ကြီးအိမ်ကြီးရှိုးတာကြတော့ပြည်လူတွေရရှိုးတော့စစ်တပ်ကပြစ်တယ်နိပြစ်တယ်နဲ့ပေးတာ
လမ်ခမြို့မှာအရင်ကရက်ကန်းလာခတ်ကြတဲ့မြန်မာနိုင်ငံသား200လောက်ရှိခဲ့ရာကအခုဆိုရင်20လောက်အထိအရေးအတွက်ကျဆင်းသွားပြီးတခြားမြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူအင်အား20လောက်လည်းရှိနေကြတယ်လို့မတ်တီရာခိုင်ကပြောပါတယ
်ဘုမာရရက်ကန်းလာခတ်တဲ့လူကပထမဆုံးများတယ်200လောက်ရှိမှာတော့ပေါင်းနေရလို့ဆိုတော့ဟိုနေရာကနဆဲလောက်လို့ဆိုဒီကျောင်းရဲ့ဒီဘုတ်ကိုစီအရစုတော့သူကတော့နဆဲကျောင်းလောက်တဆင်းတော့ပထမတော့နည်းနည်းရော့နေတယ်ဒါပေမဲ့အခုလိုအဲ့လိုမျိုးပြဿနာဖြစ်တော့ပုံရော့သွားတယ်ပြန်နေတယ်တချို့ပြုတ်သွားငါရောက်ပြန်လာပြီးရစုလိုက်ပြန်လာအပေါင်းပြန်နေရတော့ရှင်ကြီးက
အော်တိုဘားလ14ရက်နေ့အထိအခြေအနေတွေတင်းမာနေစေဖြစ်ပြီးကျောင်းသားလူငယ်တွေကဆန္ဒပြမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းကချောရာချမ်ပူခရိုင်အတွင်းအခုအကြမ်းဖက်စုပူမှုတွေဖြစ်ပေါ်တဲ့ဒေသဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေအခြေချနေထိုင်တဲ့နေရာနဲ့အလံမဝေးတဲ့ဒေသလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းကချောရာချမ်ပူခရိုင်အတွင်းအခုအကြမ်းဖက်စုပူမှုတွေဖြစ်ပေါ်နေတဲ့ဒေသဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေအခြေချနေထိုင်တဲ့နေရာနဲ့အလံမဝေးတဲ့ဒေသလည်းဖြစ်ပါတယ်။အဲ့ဒီဒေသတွေမှာကတဲ့ဇိုလူမျိုး၊နာဂ၊ကုကီစတဲ့မတူညီတဲ့တိုင်းရင်းသားလူမျိုးစုတွေစုဝေးနေထိုင်ရာဒေသဖြစ်တာနဲ့အညီမကြာခဏလူမျိုးစုတွေအကြအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်လေ့ရှိတဲ့ဒေသတစ်ခုဖြစ်သလိုအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေကြတဲ့မဏိပူကူကီနဲ့နာဂတပုံတွေလည်းအဲ့ဒီဒေသမှာရှိနေတာပါခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ည ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လူကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာတောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်ထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
To me, there is no more noble profession than that of the journalist because your job is to bring reliable
အပတ်စဉ်မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။အဲဒီနောက်တော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်ထုတ်ချက်ကိုတင်ဆက်ပေးပါမယ်။ဦးကျော်စံသားကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
။မြန်မာငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့အထင်မြင်တွေအထင်မြင်မှားတွေဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာအောင်မြင်ရတာထားတဲ့ဆောင်းပါးကိုဥစွာထုတ်တင်ပြလိုပါရယ်မြန်မာနိုင်ငံညဉ့်ညင်းဖြစ်စဉ်နဲ့ပတ်သက်ပြီးထင်ကြီးတွေခံမှန်းချက်တွေနှီးကုန်းဆွေးယူချက်တွေအများကြီးရှိပါတယ်တန်တရားအမြင်အဆိုးအမြင်တွေကိုလည်းတွေ့ရပါတယ်ဆိုပြီး NCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရဆက်ရေးသဘောတူညီချက်ရဲ့ရွေချက်သုံးခုကိုဆင်းပြပါတယ်အခု NCA ကိုအစောတလျင်လုတ်တယ်ဆိုပြီးဝေဖန်မှုတွေရှိလာပါတယ်တဟာရွေးကောက်ပွဲမှာလူထုထောက်ခံမှုရအောင်လုပ်တယ်လို့လည်းဆိုကြပါတယ်။တဟာတကယ်တော့မမှန်ပါဘူး။ရွေးကောက်ပွဲပြီးလို့ဖြစ်လာနိုင်ပွဲရှိတဲ့နိုင်ငံရေးအရှုပ်ထွေးကာလမှာဒီလိုလုပ်ရမျိုးကိုပြန်ဆဖို့လွယ်ကူမှာမဟုတ်တဲ့အတွက်အခုအခါလုပ်ရတာဖြစ်ပါတယ်။အဖွဲ့အလုံးမပါဝင်နိုင်တာကိုလည်းပဲဝေဖန်ကြပါတယ်။ဘယ်နိုင်ငံမှမဆိုပြည်တွင်းလက်နက်ကိုင်ပဋိပက္ခအလုံးကိုပုံစံတစ်မျိုးနဲ့ဖြည့်ဆင်းလို့ရနိုင်တယ်ဆိုတာမရှိပါဘူး။အခုသဘောတူညီချက်မှမပါတဲ့ဘဲအဖွဲ့ကမှ NCA ကိုလက်မှတ်မထိုးခြင်းဘူးလို့မပြောကြပါဘူးအခုမထိုးနိုင်သေးတဲ့အဖွဲ့တွေကလည်း NCA မှပါဝင်တဲ့အချက်တွေကိုအပြည့်အဝသဘောတူတယ်လို့ဆိုကြတာကိုဝန်မြောက်ဖွဲ့တွေ့ရပါတယ်နောက်ပြီးသူတို့အခုအခါလက်မှတ်ထိုးဖို့အဆင်သင့်မဖြစ်သေးတော့လည်းပဲနောင်ထိုးဖို့အတွက်တကားဖွင့်လျက်ဖြစ်ပါတယ်မမျှော်လင့်ပဲကိုကန်းနဲ့ပြည်ပခါဖြစ်လာတဲ့ကိစ္စဟာစိတ်လိုက်မှန်ပါမလုပ်ဖဲအောက်ခြေသိမ်းဖြစ်ရှင်းရမယ့်ကိစ္စအများအပြားစီနေတဲ့အခြေအနေကိုရောက်သွားပါတယ်။ဒါတွေကိုဖြည့်ဆင်းဖို့အတွက်အချိန်ယူရလိမ့်ဦးမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်တွင်းဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအမြင်နဲ့ကြည့်ရင်နားလည်ဖို့မလွယ်ပါဘူး။မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာမြန်မာနိုင်ငံရဲ့ပထဝီအနေအထားကိုဒေါ်လကောင်အချုပ်အခြာအာဏာကိုဒေါ်လကောင်အလေးအနက်မထားပဲဝင်ရောက်ဩဇာလွှမ်းမိုးဖို့ကြိုးပမ်းအားထုတ်ကြရင်တော့ဒါဟာပြည်လည်မှုမရဘဲပြဿနာပုံမူဖန်တီးသလိုဖြစ်သွားလိမ့်မယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ။မြန်မာနိုင်ငံပေါ်ဥရောပရဲ့လုံနိုင်စွမ်းအကန့်အသတ်များဆိုတဲ့ခေါင်းစဉ်နဲ့ The Erawdy မှာ Brendan Tensley ရေးသားထားတဲ့ဆောင်းပါးကိုလည်းဆက်လက်တင်ပြလိုပါရယ်မြန်မာနိုင်ငံတွင်ဥရောပသမဂ္ဂရဲ့ပါဝင်ပတ်သက်မှုတွေဟာအဓိကစမ်းသပ်မှု၂ရပ်နဲ့ရင်ဆိုင်ရပွဲရှိနေပါရယ်ပထမတစ်ခုကတော့ NCA အပိဓာရေးဆွဲရေးနဲ့ဒုတိယတစ်ခုကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဖြစ်ပါတယ်ဥရောပသမဂ္ဂဟာMPC လို့ခေါ်တဲ့မြန်မာညဉ့်ညံရေးကောင်စီကတဆင့်ညဉ့်ညံရေးစည်းစပ်ဆွေးနွေးဖို့အတွက်နော်ဝေးဥဆောင်တဲ့အထူးရှင်အဖွဲ့နဲ့ပေါင်းပြီးကူညီလာခဲ့တာဖြစ်ပါတယ်။2012ခုနှစ်မှာအမေရိကန်ဒေါ်လာ100,000ကူညီခဲ့ပြီး2013ခုနှစ်မှာအမေရိကန်ဒေါ်လာ38,000ပေးခဲ့တာပါ။မြန်မာအရေးကျွမ်းကျင်သူဘတ်တစ်လစ်နာအဆုံးနှုံးနဲ့ပြောမယ်ဆိုရင်အချိန်မကျသေးပဲပြည်လုံးကျော်အပြစ်ခတ်ရဆက်ရေးကိုလက်မှတ်ထိုးဖို့ဥရောပသမဂ္ဂဟာတိုင်းရင်းသားအင်အားစုတွေကိုဖိအားပေးနေတာရှက်ဖွယ်လိလိပဲဖြစ်ပါတယ်။ KNU မှာဒီပြစ်ခတ်ရစေးညဉ့်ညံရေးစာချုပ်လက်မှတ်ထိုးတဲ့ကိစ္စနဲ့ပတ်သက်ပြီးခေါင်းဆောင်ပိုင်းနှစ်ချမ်းကွဲရမယ့်အခြေအနေဖြစ်နေပါတယ်။တိုင်းရင်းသားတွေအဓိကလိုချင်တာကဖွဲ့စည်းပုံကို Federal ပုံစံအတိုင်းပြန်လည်ရေးဆွဲဖို့ဖြစ်ပါတယ်။ဒီကိစ္စဟာစစ်စစ်ရေးသမားတွေအဖို့အဓိကစင်ခေါ်မှုတရားဖြစ်နေပါတယ်။တခါ28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဟာရွေးကောက်ပွဲဥပဒေမဲစင်ကိုယ်စလဲလောင်းရွေးချယ်မှုမဲပေးပုံမဲရည်တွက်ပုံအလုံးကိုစောင့်ကြည့်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်ဒါပေမဲ့ဥရောပသမဂ္ဂထဲမှာရွေးကောက်ပွဲဟာဘာကြီးပဲဖြစ်နေနေမြန်မာနိုင်ငံမှာလုပ်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေစာနာမှုလုပ်ငန်းတွေကိုမထိခိုက်စေခြင်းတွေလည်းအများကြီးပါဝင်နေပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ရှင်များခင်ဗျာအခုလာမယ့်ဒီအောက်တိုဘာ28ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲအဒီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအဒီလိုက်အစည်းအဝေးမှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလို့တဲ့အမြင်နောက်မေးမြန်းလို့တာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။နာနခင်းတိုင်းနာဆင်နေကြအမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးမှာပ
ါဒီနေ့မြန်မာတွေ့ကျင်ပြမယ့် EDM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က B E A T I N G beating ကရိုက်တာနှက်တာ ADEAD dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘေကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှစ်တဲ့ဆိုရင်ရိုက်တဲ့လူသားလက်နာမဲသေနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲကျွဲပါဆောင်တီတဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျိုလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျိုးလင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံရဲ့မီဒီယာပွင့်လင်းလာမှုဟာ artist ဆရာကောင်းမိမဲ့သတင်းတောက်ကသတင်းတော့အလုတ်လုတ်လို့ထောင်ချခံရမယ့်အခြေအနေမျိုးတော့လုံးဝမဖြစ်သင့်ဘူးလို့ American ပြည်ထောင်စု George Washington တက္ကသိုလ်မီဒီယာနဲ့လူထုရေးရာဌာနတွဲဖက်ပမောက္ခ Janet Steele ကပြောဆိုလိုက်ပါတယ်မြန်မာမီဒီယာအဆင့်အတန်းကိုကြံအရှိတောင်အာရှမီဒီယာတွေနဲ့လည်းနှိုင်းယှဉ်ထားပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ်ပမောက္ခ Steele နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားတာကိုပထမပိုင်းနားဆင်ကြအောင်ပါခင်ဗျာ
ကျွန်တော်ဆိုမေးချင်တာကတော့ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်အဲ့မှာမီဒီယာရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါလဲခင်ဗျာ
Oh it's essential I mean
မီဒီယာရဲ့အခန့်ကဏ္ဍကမရှိမဖြစ်ပါပဲလူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုအတွက်ခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုရဖို့လိုပါတယ်ဒီလိုသတင်းမှန်တွေရရှိနိုင်ဖို့ဆိုတာအကောင်းဆုံးကတော့မီဒီယာကတစ်စစ်ပဲဖြစ်ပါတယ်မှန်ကန်တဲ့သတင်းအချက်လက်တွေမရှိဘဲနဲ့တော့လူတို့ဟာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှာမဟုတ်ပါဘူး
ဆိုတော့တည်င်းအချက်လက်အမှန်ကန်ပြီးနိုင်ရေးဟာအဓိကကြတဲ့အခန်းကဏ္ဍပေါ်လေဒါကိုနည်းနည်းလောက်အစည်းအဝေးထပ်ပြောပြပါလားခင်ဗျာရွေးကောက်ပွဲအကြိုကာလရွေးကောက်ပွဲပြုလုပ်နေတဲ့ကာလရွေးကောက်ပွဲပြီးကာလတွေမှာမီဒီယာဟာဘာတွေလုပ်သင့်တယ်လဲဆိုတော့နည်းနည်းအစည်းအဝေးလေးနဲ့ပြောပြပါခင်ဗျာ
Well ideally I think that media should be reporting
ဟုတ်ကဲ့ရှင်ရွေးကောက်ပွဲဝင်မဲ့သူတွေအားလုံးနဲ့ပတ်သက်ပြီးတော့မျက်မျှတတရေးသားထုတ်ဝေတင်ပြဖို့ပဲဖြစ်ပါတယ်မတူညီတဲ့ပြိုင်ပွဲဝင်တွေအားလုံးကိုနေရာအတူတူအချိန်အတိုင်းအတာအတူတူပေးပြီးတော့ သူတို့ရဲ့အမြင်တွေအယူအဆတွေတင်ပြဖို့လိုအပ်ပါတယ်။ဒါမှလူလူကအမှန်တိုင်းဆုံးဖြတ်ရွေးချယ်နိုင်ဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုရကြမှာဖြစ်ပါတယ်။တည်တဲ့အတိုင်းပဲဒီမိုကရေစီဆိုတာအဆုံးဖြတ်ကိုလူလူကလောက်ရတာပါသူတို့မှအာဏာရှိပါတယ်သူတို့ဖို့မှန်ကန်တဲ့အချက်လက်တွေမရနိုင်ရင်တော့ကောင်းမွန်တဲ့ဆုံးဖြတ်ချက်လေးပဲချနိုင်မှာမဟုတ်ပါဘူ
းနောက်တစ်ခုကျွန်တော်မေးတာမီဒီယာတွေနိုင်ငံရေးဘက်လိုက်မှု political bias ရဲ့မီဒီယာတွေဖြစ်နေရဆိုရင်တော့အဲ့ဒါကိုလက်ခံနိုင်ပါသားခင်ဗျာ
No no ideally there should not be political bias
လက်မခံနိုင်ပါဘူးရှင်နိုင်ငံရေးဘက်လိုက်မှုဆိုတာမရှိသင့်ပါဘူးဘက်လိုက်မှုဆိုတဲ့နေရာမှာတခြားဘက်လိုက်မှုပုံစံတွေလည်းအမျိုးမျိုးရှိပါသေးတယ်။နိုင်ငံရေးဘက်လိုက်မှုဒါမကပါဘူး။ပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဘက်လိုက်မှုမီဒီယာကိုဘသူကပိုင်တယ်၊ဘသူကချုပ်ကင်နေတယ်ဆိုတာသိဖို့လိုအပ်ပါတယ်။ဒီဟာကိုထုတ်ဝေတဲ့နောက်ွယ်မှာစီးပွားရေးအကျိုးအမြတ်တစုံတရာရှိနေသလား။ဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလား။ဒါကြောင့်ဒီမိုကရေစီထွန်းသစ္စာနိုင်ငံတွေမှာစိန်ခေါ်မှုတစ်ရက်ကတော့တဲ့ဒင်းတရရဲ့အရင်မြစ်ကိုပရိသတ်ကစမ်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်။ဒီတဲ့င်းဟာနိုင်ငံရေးဗက်လိုက်မှုစီးပွားရေးပျော့ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ
်။တခုကမီဒီယာအနေနဲ့လူလူကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်။ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစီးနင်းတယ်လဲဆိုလည်းပြောပါအောင်ခင်ဗျာ။
That's such a good question and it's such a complicated question.
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်။ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်။အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်။လုံပိုင်ခွင့် license ရှောက်ထားရမယ်ဆိုတဲ့ကိစ္စပိုင်ဆိုင်ခွင့်တောင်းခံရတာတို့နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့ခိုင်လုံစိတ်ချရတဲ့သတင်းအချက်လက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်လက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ်ကိစ္စပါမြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပိုမိုရှုပ်ထွေးပါတယ်ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ
်ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအရှေ့တောင်အာရှနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပေးပါဘယ်လိုတွေးရပါသလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစဉ်အတန်းဟာ
Well it's very exciting to me to see
ဟုတ်ကဲ့ရှင်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျမတို့သိကိုအံ့အားသင့်ရပါတယ်သိပြီးတော့မြန်ဆန်တယ်2010တုန်းကကျမမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ် 2012 မှာကျမထက်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီမထုတ်ဝေခွင့်ဘာမှကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူးကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေဒါပေမဲ့ဒါဟာတိတ်ကိုကြီးမားတဲ့အပြောင်းလဲပါရှင်ပြောတဲ့ self censorship ကိုဟာကိုစင်စာလောက်ရတာတော့ရှိပါတယ်မီဒီယာဥပဒေသစ်အတန်လွှင့်ဥပဒေသစ်တွေရှိတာတော့သိပါတယ်ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်မလေးရှားကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင်
ဒါမှဒီလက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကျန်ရင်းနေသေးတယ်လို့များဆိုနိုင်ပါသလားခင်ဗျာ
I think it's moving along right with everybody
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပျက်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အသံတွေကြားရပြီးလို့ဝမ်းသာရပါမယ်ပြဿနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်။လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်။အရေးအသွေးကောင်းကောင်းလုပ်ဖို့စီးပွားရေးအရာကြမ်းကြမ်းခံနိုင်ရမယ်။အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲ။အင်ဒိုနီးရှားမှာဒီအတိုင်းပါပဲ။မြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နီးစပ်တဲ့ခရိုနီတွေကပိုင်ထားကြတယ်။ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်၊အရင်းနှီးပိုတောင့်တယ်ဒါဟာပြဿနာပဲလို့ကျမထင်ပါတယ်။ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိပ်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒီတော့မြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမစင်နိုင်ဘူးဖြစ်နေဆိုတော့ဒီလိုပုဂ္ဂလိကမီဒီယာတွေပုံမိုပြီးတော့တွင်ကျယ်လာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကတော့နောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုလို့ထင်ပါသလားခင်ဗျာ
Well, as you know, the American model is that we don't want to get...
တိတယ်တိုင်းပါပဲ။ဒီအမေရိကန်မှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိမ့်ချုပ်ခွင့်အာဏာဘယ်နည်းနဲ့မှမပေးကျင်ကြပါဘူး။ဆိုတော့အစိုးရဆိုတာမီဒီယာကိုထိမ့်ချုပ်ခွင့်မရှိသင့်ပါဘူး။အဲ့လိုပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်။ပိုင်ဆိုင်မှုကိုထိမ့်ချုပ်တာလေဒီသဘောပါပဲ။ခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိမ့်ချုပ်တဲ့သဘောဖြစ်သွားပါတယ်။အလားတူစွာပဲမွတ်စလင်မို့လို့ပိုင်ဆိုင်ခွင့်မရှိဘူးဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလဲဖြစ်လာနိုင်ပါတယ်လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ
်တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့ဆရာကတော့အဝေးကြီးပါဒါကကျွန်တော်လည်းနားလည်ရပါတယ်ဒါနှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့ဒါပေမဲ့ကျွန်တော်အဓိကပြောစီချင်တာအင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်တာပဲကျွန်တော်အဓိကစီချင်ပါတယ်အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုစီးသေးသလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိကြောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ
I think that Indonesia has really eliminated the most of
the Okay, Indonesia နိုင်ငံမှာတော့မီဒီယာပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ Indonesia မှာမီဒီယာသမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူးအဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စဈေးကွက်ကိစ္စတွေသာဖြစ်ပါတယ်မလေးရှားမှာကြာတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့ဆွဲဆိုနိုင်တဲ့ပြည်ထရေးဝန်ကြီးဌာနလည်းရှိပါတယ်မြန်မာနိုင်ငံမှာတော့ကျမတို့တတိထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမီဖို့လဲသိတ်တတိထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲတဖြည်းဖြည်းကြော်လွားသွားနိုင်လိမ့်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်အခြေအနေကအတော်ရှုပ်ထွေးပါတယ်ရှင်မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်သတင်းတောက်တွေအပေါ်ပြစ်မှုဆိုင်ရာကန့်သက်ထားတာတွေမရှိသင့်ပါဘူးသတင်းတောက်တယောက်ကြက်ခိုးစားရင်တော့ပြစ်မှုဖြစ်ရမှာပါဒါပေမဲ့အစိုးရမကြိုက်တာတစ်ခုကိုရေးသားထုတ်ဝေတယ်ဆိုတာကတော့ဒါဟာပြစ်မှုမဟုတ်ပါဘူးသတင်းတောက်ကသတင်းတောက်အလုပ်လုပ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင်
။ဆိုတော့ဒီလိုမြန်မာနိုင်ငံရဲ့မီဒီယာအပြည့်အဝလွတ်လပ်ခွင့်မရှိသေးဘူး။အင်အားမခိုင်မာမတောင့်တင်းသေးတဲ့မီဒီယာဟာအခုကြုံတွေ့နေရတဲ့သမိုင်းဝင်အပြောင်းအလဲကြီးကိုကောင်းကောင်းမွန်မွန်အောင်အောင်မြင်မြင်ကင်တွယ်နိုင်ကြလိမ့်မယ်လို့ကတွက်ပါလား။ဘာကြောင့်လဲဆိုတော့အခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကတော်တော်ကိုမျှော်လင့်နေကြတာပါ။ဒီရွေးကောက်ပွဲကြီးမြန်မာနိုင်ငံကိုလူလာတဲ့လူဖွဲ့စည်းဖြစ်လာစေလိမ့်မယ်ဒီမိုကရေစီစနစ်ထွန်းကားလာစေလိမ့်မယ်ဆိုရထိတွက်နေကြတာပါဆိုတော့ဒီရွေးကောက်ပွဲမှာအမျိုးမျိုးဖြစ်လာနိုင်တယ်လို့လည်းလူကတွက်တဲ့လူတွေကလည်းရှိပါတယ်ဆိုတော့ဒီပြဿနာကြီးဒီအဖြစ်ရကြီးကိုမြန်မာမီဒီယာခနော်ခနဲမီဒီယာကကင်တွယ်နိုင်မယ်လို့ထင်ပါလားခင်ဗျာ
Well I think it's a very exciting time and I have been in touch with some of my Burmese
တိတ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ကာလလို့ကျွန်မတော့ထင်ပါတယ်ကျမရဲ့မိတ်ဆွေမြန်မာမီဒီယာသမားတွေမိတ်ဆွေတွေကတော့အခုသတင်းရေးသားချက်တွေနဲ့ပတ်သက်ပြီးတော့စိတ်အားထက်သန်နေကြပါတယ်အခုခါနိုင်ငံရေးပါတီတွေရဲ့ယက်တီချက်ကိုဖတ်ရှုနိုင်ပါတယ်ပါတီတွင်ပဋိပက္ခတွေကိုဖတ်နိုင်တယ်ပြည်ခိုင်ပြောပါတီတွင်ကပြဿနာ NLD ပါတီတွင်ပြဿနာတွေဖတ်နိုင်တယ်အရင်တုန်းကဆိုရင်ဖတ်ဖို့မဖြစ်နိုင်ခဲ့တဲ့ကိစ္စတွေကိုအခုမီဒီယာတွေမှာဖတ်ရှုနိုင်ကြပါပြီတစ်ချိန်တည်းမှာပဲကိုဟာကိုစဉ်းစားလုပ်နေရတဲ့ကိစ္စတွေကလည်းရှိနေသေးပါအဲ့လိုမျိုးတွေတိတ်မရေးကြပါဘူးဥပမာမွတ်စလင်စန့်ကျင်ရေးကိစ္စတွေဆိုရင်တိတ်မတွေ့ရပါဘူးအဲ့ဒီလိုပဲကိုဟာကိုစဉ်းစားလုံနေကြရတဲ့ကိစ္စတွေလည်းရှိနေကြပါသေးတယ်ဆိုတော့အခုအချိန်နေဟာကောင်းတာတွေရောမကောင်းတာတွေရောရှိနေပါသေးတယ်တခါအခုဆိုရှယ်မီဒီယာလူမှုမီဒီယာကွန်ရက်တွေရှိလာပါပြီတိတ်ခိုင်လုံတဲ့စိတ်ချရတာမျိုးတော့လည်းမဟုတ်ပါဘူးဆွဲဆောင်မှုအားကောင်းပြီးတော့ကောလာဟာလတွေပြဿနာတွေလည်းဖြစ်စေနိုင်ပါတယ်
မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ။ဘာမောက်ခစတီးလ်နဲ့ တွဲဆုံမေးမြန်းခန်းဒုတိယပိုင်းမှာဆိုရင်တော့ social media ခေါ်လူမှုမီဒီယာကွန်ရက်တွေအပေါ်သဘောထားကိုကြားကြကြမှာဖြစ်ပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်စီစဉ်တစ်ခုကိုဆက်ပြီးတော့တင်ဆက်ချင်ပါတယ်အခုဒီဘက်ကြားမှာကတော့အင်္ဂလိပ်စာသင်ကြားရေးနဲ့ပညာရေးအတွက်ပြင်းပြတဲ့ဆန္ဒစွဲကိုအားထားတဲ့အမေရိကန်နိုင်ငံရောက်အင်္ဂလိပ်စာဆရာမဟောင်းဒေါ်ဆန္ဒထွန်းရဲ့ယုံကြည်ရာကိုနားဆင်ကြမှာဖြစ်ပါတယ်တယုံကြည်ရာအစီအစဉ်ကိုမတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
ရာကိုစီကိုစီရှိကြပါတယ်။ကျမမှလည်းယုံကြည်ရာရှိပါတယ်။ကျမယုံကြည်ရာကတော့ကိုယ့်ရဲ့ email တွေအကောင့်ထဲပေါ်တဲ့နေရာမှာပြင်းပြတဲ့စိတ်တွေရှိမယ်။မလျှော့သောဇွဲတွေနဲ့ design မှန်ကျိုးစားမယ်ဆိုရင်ကိုယ့်ရဲ့ email တွေကိုဖြစ်ချင်တဲ့နေရာတွေတကယ်ဖြစ်လာမယ်ဆိုတာကိုကျမယုံကြည်တာပါပဲ။ကျမနိုင်ငံကလေးတွေက7နှစ်သမီးရွယ်ကလေးက email ကလေးတစ်ခုရှိခဲ့တယ်။အဲဒီ email လေးကတော့ကျမအင်္ဂလိပ်ဘာသာစကားကိုကျွမ်းကျင်စွာတက်မြောက်ပြီးတော့ကြောတက်ချင်တယ်ပြီးတော့ကျမအမေရိကမှာကျောင်းတက်ချင်တယ်ဆိုတာကအသိပညာဖလှယ်ချင်တယ်ပုဂ္ဂိုလ်ကိုယ်ကိုတိုးတက်ထူးချင်အောင်ကြိုးစားကြည့်ချင်တယ်ပြီးတော့မိဘကိုပြန်လည်လက်ကျွေးခွင့်ရချင်တယ်ပြီးတော့ပထမဦးဆုံးကျမအင်္ဂလိပ်စာကိုနားလည်အောင်လုပ်ရတယ်ဆက်အောင်လုပ်ရမယ်ပေါ့ကျမတို့ငငယ်တုန်းကတန်တန်းတွေကအဖြစ်မစားသေးဘူးနောက်ပြီးတော့ကျမကနေမှလည်းနေတယ်ရန်ကုန်နဲ့ကျမနေတဲ့နေရာကနှီးပင်ပဲတွားရလာရဲ့အဆင်မပြေဘူးတန်းတန်းတက်ရတာလည်းတန်းတန်းနေရာခုလိုမျိုးပေါပေါမများမရှိသေးတဲ့အတွေ့အကြုံမလို့ကျမအင်္ဂလိပ်စာကို TV ကနေတစ်ဆင့်ကျမရုပ်ရှင်တွေကြည့်ရင်းနဲ့အင်္ဂလိပ်စာကိုသင်ယူခဲ့ရတယ်ပြီးတော့သူတို့ပြောသလိုဟန်မှုရတယ်နဲ့ like ပြောရတယ်နှမ်းရှိမှသရုပ်ဆောင်ရတယ်ဘာမှတော့နားမလည်ဘူးသူတို့ပြောသလို like ပြောရေချိုးရင်လည်းပြောအော်အဲ့တော့မဆင်ရရအောင်ပြောတယ်ဟာမဖြစ်နိုင်တဲ့အိမ်မက်ပေါ့လေဟုတ်တော့ဟုတ်ပါရဲ့ရာခိုင်နှုန်း69ရာခိုင်နှုန်းဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုတော့တိရခိုင်နှုန်းကလည်းကျမရဲ့နှိုးရင်းချက်လေးဖြစ်တယ်ဗီဇာခက်ခဲတယ်ကျမကလည်းငယ်သေးတယ်အဲ့ချိန်မှာအင်္ဂလိပ်စကားကိုလည်းမပြောတတ်သေးဘူးဒီကနှစ်ပါးသလုံးကလည်းဝန်ထမ်းတွေဖြစ်တဲ့အတွက်မချမ်းသာဘူးဒါပေမဲ့ကျမဇဲမရှိအောင်အော်ကိုအရေးချင်းကိုကြိုတင်ဖြည့်ထားရမယ်အဆုံးလာတဲ့အခါမှာကိုကဒီအရေးချင်းတွေကိုအသုံးပြည့်စွာနဲ့ကိုရဲ့အခွင့်အရေးတွေကိုကိုကနှမ်းယူမယ်ဆိုတာနဲ့လေကိုကစူးစမ်းပြီးတော့အသိဖြစ်နေရမယ်ပေါ့ဆိုပြီးဒီမှာတစ်ဖြည်းဖြည်းနဲ့အင်္ဂလိပ်စာကိုစူးစမ်းခဲ့တယ်ရုပ်ရှင်ငယ်ကြည့်ရင်းနဲ့လည်းတစ်ဖြည်းဖြည်းပို့ပြီးတော့နားလည်လာတယ်နောက်ပြီးတော့ဒီမှာဒီအမေရိကန်နိုင်ငံထုတ်တဲ့စာအုပ်တွေဖြစ်တဲ့ Reader Digest တို့ American Mosaic တို့လည်းတစ်ဖြည်းဖြည်းထပ်လာနိုင်တယ်ကမ္ဘာမြေပေါ်မှာလည်းမျိုးလေးထောက်ထောက်ပြီးတော့ကျမရုပ်ထုတ်ခဲ့ရတဲ့နေ့ရက်တွေရှိတယ်။အော်အမေရိကန်နိုင်ငံကြီးကျွန်တော်ကိုကြိုးစားပါကျွန်တော်တနေ့လာခဲ့မယ်တိလားဆိုပြီးတော့ကျမရဲ့နေ့ရက်နဲ့နေ့တိုင်းနှီးပါလောက်ပြောခဲ့တဲ့စကားလေးတွေပေါ့အဲဒါတွေကလွန်ခဲ့တော့နှစ်နှစ်စင်ကကျမပြင်းပြခဲ့တဲ့အိမ်မက်တွေပါအဲလိုနဲ့ကျမအင်္ဂလိပ်စာမေဂျာနဲ့ပွဲရခဲ့တယ်ကျမအင်္ဂလိပ်စာကိုဆက်လက်လာခဲ့တယ်ပြီးတော့ကျမဒီ PISM ပြီးတော့ ISM မှာကျောင်းဆရာမှာအလုပ်ဝင်လုပ်ခဲ့တယ်။အဲလိုနဲ့မထင်မှတ်တဲ့တနေ့မှာအမေရိကကိုလာဖို့အကြောင်းခံလာခဲ့တယ်။ကျမရဲ့အိမ်မက်တကယ်ချစ်လာခဲ့တယ်။ကျမချီပေါက်တယ်လို့ပဲခံစားလိုက်ရတယ်။ဒါပါလေလို့ပြောရင်ကျမရဲ့အိမ်မက်ကိုကျမဟာတကယ်ကျင်းကြတဲ့စိတ်နဲ့မလျှော့သောဇယ်ရည်နဲ့ကြိုးစားတယ်။အခွင့်အရေးတွေရလာတဲ့အခါမှာကျမလှမ်းဆုပ်ယူနိုင်ခဲ့တယ်။ဒါကြောင့်မို့လို့ကျမရဲ့အိမ်မက်ဒီအကောင့်ထဲပေါ်လာခဲ့တယ်။ဒါကတော့ကျမယုံကြည်ရပါပဲ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
အဲ့တော့အမေရိကန်နိုင်ငံရောက်အင်္ဂလိပ်စာဆီယာမဟောင်းဒေါ်ဆန္နာထွန်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
IS အကြမ်းဖက်အဖွဲ့ကတင်ပိုက်ထားတဲ့ရဲရွာတွေမှာနေထိုင်နေကြတဲ့အီရန်နဲ့ဆီးရီးယားပြည်သူတွေဖို့ကာဆင့်တင်ခံရ၊ခေါင်းဖြတ်ခံရ၊လိန်ကျွန်ပြုတ်ခံရ၊အကြမ်းဖက်မှုနဲ့အာဓမ္မပြုကျင့်မှုတွေခံရ၊လူခွင့်ရေးတွေချိုးဖောက်ခံရတာတွေလို့ နေရရူဝကြုံနေရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေပြင်ယဉ်ကျေးမှုအမွေနှစ်တွေကိုဖျက်ဆီးဖို့ကြိုးပမ်းတဲ့လောက်ရအပါအဝင်တခြားရာဇဝတ်မှုတွေကိုလည်းစစ်သွေးကြွတွေကျူးလွန်နေပါတယ်။ IS အဖွဲ့ကအခုနောက်ဆုံးဖျက်ဆီးခဲ့တယ်လို့ဆိုတဲ့ယဉ်ကျေးမှုအမွေနှစ်တစ်ခုကတော့ဆီးရီးယားနိုင်ငံရှေဟောင်းမြို့ပါလ်မီရာကနှစ်ပေါင်း 2,000 လောက်တပ်တန်းရှိပြီလို့ခန့်မှန်းထားတဲ့အောင်ပွဲကံမဟုတ်ပဲဖြစ်ပါတယ်။နီနီဗာမြို့ကတောင်ပံပါတဲ့အစရီယန်နွားရုပ်တွေလို့ရက်ကာမျိုးကသမိုင်းဝင်ချင်းသိရုပ်တွေနဲ့မူဆိုးမျိုးကဂျိုနာဂူဘိမန်တို့လို IS စစ်သွေးကြွတွေဖျက်ဆီးခဲ့တဲ့အစ္စလမ်ဘာသာမပေါ်ထွန်းခင်ကတည်းကရှိခဲ့တဲ့ရုပ်ထုတွေဖျားเจ้าတွေစင်ရင်မှာဒီမုတ်ဦးလဲတစ်ခုအပါအဝင်ဖြစ်သွားခဲ့ပါပြီ။ဆီးရီးယားနဲ့အီရတ်နိုင်ငံတွေကရှေးဟောင်းအမွေနှစ်တွေကိုစစ်သွေးကြွတွေမဖျက်ဆီးရင်လဲရောင်းစားကြတယ်လို့နယူးယောက်မြို့အမှုပညာပြတိုက်ကဆွေးနွေးပွဲတစ်ခုမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီလိုရှေးဟောင်းအကျွေးစီးတွေကြောက်တုံးတွေမှန်နဲ့မှန်စီရွှေချအပိုင်းစာတွေဟာအရှိအလေပိုင်းဥရောပနဲ့ပါရှန်ပင်လယ်ကွေးတို့ကမောင်းခိုဈေးကွက်တွေကနေတဆင့်အစီစဉ်တကျတည်ထုတ်ကြပါတယ်။ရလာတဲ့အကျိုးအမြတ်တွေဟာအစွန်းရောက်သမားတွေအိတ်ကပ်တွေနဲ့ပြန်ဝင်လာပြီးပို့ပြီးရက်ဆက်ကြမ်းကြုတ်ဖို့ပို့ပြီးအကြမ်းဖက်ဖို့နဲ့ပို့ပြီးဖျက်ဆီးဖို့တွေတုံးကြပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီအတွက်ကြောင့်မလို့လူရက်ထားတဲ့ပစ္စည်းတွေကိုအာဏာပိုင်တွေသိရှိနိုင်အောင်နိုင်ငံတကာပြတိုက်များကောင်စီနဲ့ပူးပေါင်းပြီးအမေရိကန်ကတတိထားစောင့်ကြည့်ရမယ့်စည်ရင်းတွေကိုပြုစုနေပါတယ်။တစ်ချိန်တည်းမှာပဲတရားမဝင်ကုန်သွယ်မှုကိုပြင်းပြင်းထန်ထန်အရေးယူကိုင်တွယ်နိုင်ဖို့အတွက် IS ကိုချိန်မုံရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအဖွဲ့ GCC ISIL ကတဆင့်ကြိုးပမ်းဆောင်ရွက်မှုတွေကိုလည်းအမေရိကန်ကအရှိန်မြှင့်လှုံ့ဆော်နေတာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝှမ်းမှာရှိတဲ့နိုင်ငံတကာအာဏာပိုင်အဖွဲ့အစည်းတွေနဲ့လည်းအမေရိကန်ကအနီးကပ်ဆုံးပူးပေါင်းလှုံ့ဆော်နေတယ်လို့ IS ကနေဒါမှမဟုတ် IS အတွက်ဒါမှမဟုတ် IS ကိုစားရှေးဟောင်းပစ္စည်းတွေကိုရောင်းချတာ၊ကုန်သွယ်တာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပေးနိုင်ရင်အမေရိကန်ဒေါ်လာ5သန်းအထိပေးရမယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့တရားမျှတမှုအတွက်စုကြေးဆိုတဲ့အစီအစဉ်ကတဆင့်ကမ်းလှမ်းချက်ကိုအမေရိကန်ကမကြသေးခင်ကပဲကြေညာခဲ့ပါတယ်။ပဋိပက္ခတွေကြားကရလာတဲ့ရှေးဟောင်းပစ္စည်းတွေကိုလက်မခံညှင်းဆန်တာဟာဥပဒေနဲ့ညီညွတ်တယ်လို့ကျင့်ဝတ်နဲ့ညီတဲ့လုပ်ရဖြစ်တယ်လို့လည်းလက်ထောက်ဝန်ကြီးဘလင်ကန်ကပြောပါတယ်။အရေးကြီးတဲ့စိန်ခေါ်မှုတွေနဲ့ရက်ဆိုင်နေရတဲ့ဒီကနေ့အချိန်မှာလူဆန်တဲ့စိတ်နဲ့ကြိုးကြောင်ဆင်ခြင်နိုင်တဲ့ဉာဏ်အမျှော်မြင်အမှုပညာနဲ့ယဉ်ကျေးမှုတွေအပေါ်ခံစားချက်ယဉ်ကျေးတဲ့လွတ်လပ်ခွင့်လူကုန်တိတ်ခါတွေနဲ့ပတ်သက်တဲ့နိုင်ငံတကာစံတန်ဖိုးတွေကိုခိုင်ခိုင်မာမာဆွဲကင်ထားဖို့ဟာအရေးကြီးလာတယ်လို့ဒါရီအားလုံးကိုလည်း IS အဖွဲ့ကဖျက်ဆီးဖို့ကြိုးစားနေတာဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဘမဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေမှာကြာခင်ပြီးဆုံးတော့ပါမှာအခုတော့ကြာရှိတဲ့အချိန်လေးမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။စီးရီးယားနိုင်ငံမှာလေကြောင်းတိုက်ခတ်ရေးလုပ်တဲ့အခါလိုက်နာဖို့လိုအပ်တဲ့စစ်မှုစစ်ကနေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားကာကွယ်အရာရှိတွေအကြားတတိယအကြိမ်မြောက်ဆွေးနွေးမှုတွေပြီးဆုံးသွားပါပြီ။ဒီဆွေးနွေးပွဲကနေနှစ်ဖက်မီးရွယ်ပဲထိတိုက်တွေ့တာမျိုးတွေကိုရှောင်ရှားနိုင်ဖို့နဲ့လုံခြုံစိတ်ချရေးအတွက်ချမှတ်တဲ့အခြေခံစည်းမျဉ်းစည်းကမ်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လာကိုအပြည့်အစုံရေးဆွဲနိုင်ခဲ့ပါတယ်။အမေရိကန်သမ္မတရဲ့အမျိုးသားလူမျိုးရေးဆိုင်ရာဒုအကြံပေးအရာရှိဘန်ဒော့ဆာအော်တိုဘားလ18ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မယ်လို့သမ္မတအိမ်ပြည်တော်ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံခီးစဉ်အတွက်မစ္စတာရော့ဆာရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်ပြီးအရာရှိကြီးတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။မနေ့ကဗုဒ္ဓနေ့မှာအမေရိကန်အစိုးရကနောက်ဆုံးထုတ်ပြန်လိုက်တဲ့2014ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမြန်မာနိုင်ငံအတွက်ဖော်ပြထားတာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။အစီရင်ခံစာထဲမှာရိုဟင်ဂျာမွတ်စလင်တွေနဲ့ခရီးယန်ဘာသာဝင်လူနည်းစုတွေအပေါ်မြန်မာအစိုးရကကန့်သတ်မှုတွေရှိနေတယ်လို့ထောက်ပြထားပါတယ်။
ထိတ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါရခင်ဗျာ။အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ညနေ6နာရီကနေ6နာရီခွဲကနေ9နာရီထိထုတ်နေပေမဲ့အစီအစဉ်တွေကိုထိုင်းတို့မီတာ16 19နဲ့25တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။
This program has come to you from the Voice of America, Washington.